ကြားနေရတဲ့သတင်းတွေအရဆိုလို့ရှိရင်ပေါ့လေမြန်မာနိုင်ငံမှာရှိတဲ့ဒီစားသုံးသူတွေသုံးဆွဲနေတဲ့အစားအသောက်တွေနဲ့ပတ်သက်ပြီးတော့ဒီမတန့်ရှင်းတဲ့ကိစ္စတွေအများကြီးတွေ့ရတယ်လို့သိရပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးဘာတွေများစစ်ဆေးမှုတွေများလုပ်ထားပါလဲခင်ဗျတွေ့ကြုံတွေပြောပြပေးပါအောင်ခင်ဗျအ
ရင်တုန်းကတော့အပတ်အစဉ်ဈေးတွေကိုဝင်ပြီးတော့ဒီအန်ရရှိတဲ့စားသောက်ကုန်တွေမတန့်ရှင်းတဲ့စားသောက်ကုန်တွေအဲ့ဒါ expire ဖြစ်နေတဲ့စားသောက်ကုန်တွေကိုအပတ်အစဉ်စစ်ဆေးတာတွေပြင်ညာပေးတာတွေတတိပေးတာတွေတော့လုပ်ပါတယ်မီဒီယာအနေနဲ့တစ်ဆင့်အသိပေးတာတွေပြင်ညာပေးတာတွေပေါ်ပြောပွဲတွေစဉ်ဆက်မပြတ်လုပ်ဖြစ်ပါတယ
်ဒီဈေးတွေကိုဝင်ပြီးတော့စစ်ဆေးတဲ့ပုံစံမျိုးဆိုတာဟိုကစနစ်တကျစစ်ဆေးလာတာဒါမှမဟုတ်ပေါ့လေဒီကြပန်းသဘောမျိုးနဲ့ဒီကြုံရင်ကြုံတယ်လို့ပေါ့လေဝင်စစ်တာလားခင်ဗ
ျစစ်ဆေးတဲ့ပုံစံတော့ရှိပါတယ်အခုမှကျွန်တော်တို့အဲ့ဒါကြတော့ကျွန်တော်တို့ကဓာခွဲခန်းမှာစစ်ဆေးတာမဟုတ်ဘဲနဲ့အထူးသဖြင့်တော့စိုးစေးတွေပေါ့နော်မျက်စိအမြင်မှာတွေ့ရတဲ့စိုးစေးတွေနဲ့ဒီစားတောက်ကုံမုံဆိုင်တွေအယောင်ဆိုင်မှာတွေ့ရတဲ့ဒီ expire ဖြစ်နေတဲ့စားတောက်တွေနဲ့ပတ်သက်လို့အဲ့ဒါတွေစစ်ဆေးတာနောက်ပြီးတော့စိုးစေးရောင်းချမှုတွေကိုစိုးစေးတွေကိုတင်းစီပြီးတော့အဲ့လိုစစ်ဆေးတာမျိုးတွေတော့အဲ့ဒါတွေကတော့လုပ်ဖြစ်ပါတယ
်ဆိုစနစ်တကျဒီဆောင်ရွက်မှုမျိုးရောပေါ်လို့ဖို့အစီအစဉ်များရှိပါလားခင်ဗျာ
ရှိပါလေလောလောဆယ်တော့ကျွန်တော်တို့အရင်တုန်းကတော့ဒီအချင်းရေတွေပါတွေကိုသက်ဆိုင်ရာတက်ခွဲကမှဆစ်ဆေးပြီးသတင်းထုတ်ပြန်တာတွေလုပ်ဖူးပါတယ်အခုတော့ကျွန်တော်တို့ဒီလက်တလောအတမ်းမြေဩဇာတွေအပိရေထဲမှာထည့်သွင်းပြီးတော့အပိတိုက်တဲ့ဟာတွေကိုတွေးရှိရတဲ့အတွက်ကျွန်တော်တို့အဲ့ဒါကိုဒီရက်ပိုင်းမှာလုံခြုံစိတ်ချရတဲ့တက်ခွဲကမှဆစ်ဆေးဖို့အတွက်တော့ကျွန်တော်တို့စီစဉ်နေတာရှိပါတယ်
ဓာမြောစာကိစ္စဆိုတာလေအခုကမြန်မာလူမျိုးတွေပေါ်နှိမ့်စင်ပေါ်မပါမဖြစ်စားသုံးနေတဲ့ငပိတန်းမှာဖြစ်နေတယ်လေအရေးလဲအရေးကြီးတယ်ကြောက်စရာလဲကောင်းတဲ့အနေအထားမျိုးပေါ့လေဆိုတော့ရေရှည်မှာလဲဒီဆိုးကျိုးတွေကအများကြီးပေးနေတဲ့အနေအထားမျိုးတွေဖြစ်တော့ဆရာတို့တွေးရှိတဲ့ပုံစံကဘယ်လိုမျိုးပုံစံမျိုးနဲ့တွေးရှိပါလဲခင်ဗျာ
ငပိရေကျူထဲမှာဓာမြောစာသုံးဆဲတာကိုကြားသိနေတာတော့ကျွန်တော်တစ်နှစ်ပတ်ဝန်းကျင်ရှိပါပြီဒါပေမဲ့ကျွန်တော်တို့ကဒီလောက်ထိကြဲကြဲပြန့်ပြန့်မဖြစ်တော့ဘူးဆိုပြီးယူဆတာနဲ့ကျွန်တော်တို့အဲဒီတော့ဂျာနယ်ထဲမှာပေါ်ပြတာမျိုးတော့လောက်ခဲ့တယ်အခုကတော့လောလောဆယ်ကျွန်တော်တို့ကဒီအသင်းကနေပြီးတော့ဒီစားသုံးသူတွေဟလာအန်ရယ်ကင်းကင်းနဲ့စားသောက်နိုင်အောင်ဆိုပြီးတော့ဓာတုလို့စားသောက်ကုန်ပစ္စည်းဆိုင်တစ်ခုကျွန်တော်တို့ဖွင့်လေရောင်းချတယ်ပေါ့အဲ့ဒီပစ္စည်းဆိုင်ဓာတုလို့စားသောက်ကုန်ပစ္စည်းဆိုင်မှာတင်ပြီးတော့ရောင်းချဖို့အတွက်ကိုကျွန်တော်တို့ဒီအသင်းသားတွေကိုအသင်းသားတယောက်ကိုပေါ့နော်ဓာတုကုန်ရည်စီမပါဘဲနဲ့တဘာဝအတိုင်းတိတ်ထားတဲ့ငပိရေချူဝယ်ယူဖို့အတွက်တာဝန်ပေးလိုက်တဲ့အခါမှာအဲ့ဒီအတင်းသားကသူဒီ AR တိုင်းပေါ့နော်ဒီတခြားဘောလဲတို့ဘာလို့မှငပိရေချူလိုက်ရှာဝယ်တဲ့အချိန်မှာဓာမြေဩဇာမပါဘဲတိတ်ထားတဲ့ငပိရေချူရှာဝယ်လို့မရဖြစ်သွားတယ်ပေါ့နော်အဲ့ဒီမှာသူတို့ကိုစားဖို့တိတ်ထားတဲ့လင်းငါဆယ်ဘိတ်တာဒီလောက်ပဲဝယ်လို့ရတဲ့သဘောမှရှိတယ်ကျန်တာတွေကအကုန်လုံးကတမ်းရောစားမလွတ်ဘူးဆိုတော့ကျွန်တော်တို့ကဒီဒေတာခံနေအတွင်းစီးတွေသူတို့ဟာလာမျက်မြင်သက်တွေတွေရဲ့ပြောဆိုချက်တွေထွက်ဆိုချက်တွေအရာကျွန်တော်တို့ကဒါတမ်းရောစားတွေသုံးဆဲတယ်ဆိုသိရတာပ
ါအရင်တော့ကကြုံမှုတာပေါ့လေအရင်ခက်ကပေါ့လေအခုလိုမျိုးကိစ္စမျိုးတွေပေါ့လေဒီမတမာမှုတွေပေါ့လေစားသုံးသူတွေနဲ့ပတ်သက်ပြီးအန္တရာယ်ရှိတဲ့ကိစ္စမျိုးတွေရောင်းတဲ့လူတွေကမတမာမှုလုပ်နေတဲ့ကိစ္စမျိုးတွေသက်ဆိုင်ရာအာဏာပိုင်နေနေနဲ့သိရှိပင်သိရှိညာတော့လဲပဲတရားဝင်ပွန့်ပွန့်လင်းလင်းကြီးညာလိုက်ရင်လူတွေမှာအထိတ်တလန့်ဖြစ်သွားမယ်ဆိုတဲ့စိတ်နဲ့ဖုံးအုပ်ထားတာမျိုးတွေရှိခဲ့တယ်ခင်ဗျာဆိုတော့အခုခေတ်မှာဒီလိုမျိုးတွေရောဖြစ်နိုင်တဲ့အခြေအနေရှိလားဘယ်လိုမြင်ပါလဲခင်ဗျာဒီကိစ္စကိုဘယ်လိုဖော်ထုတ်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ဒါမျိုးတွေခုခေတ်မှာလည်းရှိနိုင်ပါတယ်ဒါပေမဲ့လွတ်လပ်ပွင့်လင်းလာတဲ့အချိန်ဆိုတော့ဒါကတော့အလားဥပမာပြ FDA ကသူတို့ဒီငပိရေချိုကိုသူတို့တက်ခွဲခန်းမှာသူတို့ဘက်ကလည်းစစ်မယ်ဆိုပါစို့အဲ့ဒီအချိန်မှာကျွန်တော်တို့ကဘယ်လိုအဖြေမျိုးထွက်မယ်ဆိုတာကတော့ကျွန်တော်တို့ကမသိသေးဘူးပေါ့နော်ခုနလိုမျိုးဒီလူတွေအထိတ်တလန့်ဖြစ်မှာဆိုလို့တွေးရှိရတာနဲ့မတွေးရှိဘူးလို့ပဲထုတ်ဖို့ကြေညာမလားဒါမှမဟုတ်အမှန်တိုင်းကြေညာမလားဆိုတာတော့ကျွန်တော်တို့ကိုယ်တိုင်ကိုမသိနိုင်သေးဘူးပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကိုယ်တိုင်ကလည်းတက်ခွဲခန်းတစ်ခုခုမှာဒါတွေကိုကျွန်တော်တို့ကလည်းစစ်ဆေးဖို့ဟလာကျွန်တော်တို့မှအခုအစီအစဉ်နေပါတယ်
โอเคครับเนี่ยอกุโลရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
โอเค